လေးစားနိုင်ငံကဘောလုံးကလပ်အသင်းမှကစားတဲ့မြန်မာဘောလုံးသမားတူပွဲစဉ်တစ်ခုကစားရင်းနဲ့ဆရာနာရှင်စန့်ချင်မြန်မာဆန္ဒပြသူတွေရဲ့တင်ကေတာလက်သုံးချောင်းထောင်ပြခဲ့လို့နောက်ပွဲတစ်ပွဲမကန်ရဘူးလို့တားမြစ်ခံရပါတယ်။ဒုတိယအုပ်စုဘက်ကဆယ်လီဂိုFC2ကကစားသမားဟင်းထက်အောင်ကမလာစောပိုင်းက PDRM အသင်းနဲ့ရှင်ပြိုင်ကစားခဲ့ရမှာသူကအဲ့လိုမျိုးနိုင်ငံရေးတင်ကေတာလက်သုံးချောင်းထောင်ပြခဲ့တာဖြစ်ပါတယ်။သူကိုယ်ဝင်လို့အောင်ပွဲခံနေတော့အဲ့လိုမျိုးလက်ထောင်ပြခဲ့တဲ့ပုံကဆိုရှယ်မီဒီယာမှာလူကြည့်များပြန့်နှံ့သွားခဲ့တာပါဒါပေမဲ့သူအဲ့လိုလုပ်တာဟာကစားသမားတွေအနေနဲ့လူများမနှိမ့်မြှုပ်မဲ့အမူအရာတွေပြောဆိုမှုတွေမလုပ်ရဘူးဆိုတဲ့စည်းမျဉ်းကိုချိုးဖောက်ရရောက်ပါတယ်အားကစားသမားတို့လိုင်းနာရမယ်အမူအကျင့်နဲ့မကိုက်ညီပါဘူးလို့မလေးရှားဘောလုံးအတင်းကပြောပါတယ်ဒီတောက်ချာနေမှာပီရက် FC2 ကလည်းကံရမယ်ပွဲမှာသူမပါဝင်ဖို့တားမြစ်ခံရတဲ့ကစားသမားဟင်းထက်အောင်နေနဲ့ဒါမျိုးထက်လို့ရင်ပို့ပြီးကြီးလေးတဲ့အပြစ်ဒဏ်နဲ့ရင်ဆိုင်ရမှာဖြစ်ပါလေ။ဘောလုံးဆိုတာလူတွေကိုပေါင်းစည်းစေဖို့ပဲဖြစ်ပြီးတော့ကွဲပြားအောင်လို့ဖို့မဟုတ်တာကြောင့်ဟိုဘက်ဒီဘက်ဆိုပြီးတော့ဘက်လိုက်ပါဝင်ဖို့မတင်ဘူးလို့ဘောလုံးအသင်းစီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌကပြောပါလေ။ဒီလိုမျိုးလက်သုံးချောင်းထောင်ပြတဲ့တင်ကြတာပြုလုပ်တာဟာဟောလိဝုဒ်ရုပ်ရှင်ကားတကားဖြစ်တဲ့ Hunger Games မှာပါတာဖြစ်ပြီးတော့အာရှတလောဒီမိုကရေစီရေလှုပ်ရှားမှုရဲ့တင်ကြတာဖြစ်လာတာပါပထမထိုင်းနိုင်ငံကဒီမိုကရေစီရေဆန္ဒပြပွဲတွေမှာတုံးခဲ့ကြပြီးတော့ဒီနေ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုစန့်ကျင်ရေးမှာတုံးကြတာဖြစ်ပါလိမ့်ရှင်